မိုးကြိုးစာလက်ဖြူရဲ SSS ရုံကအဒီ SNS နေထွက်လို့ဆိုပြီးတော့ဒီចောင်းသားတွေចောင်းမတက်တာဒီနေ့နဲ့ဆိုရင်2ရက်လောက်ရှိပြီဆိုပြီးတော့လည်းပြောကြတယ်ဒီ SNS နေကလည်း16ရက်နေ့လောက်ခရီးကနန်းနေရယ်ပေါ့နော်ဒီကိစ္စကိုလည်းအစိုးရအဖွဲ့ကသူတို့တင်ပြသွားဖို့ရှိရယ်လို့လည်းပြောနေတော့ဝင်ကြီးတို့တိုင်းပြည်သားကြီးအစိုးရအဖွဲ့အနေနဲ့ဗားရီများစီစဉ်ဆောင်ရွက်နေလဲဆိုရင
်18ရက်နေ့ညနေရကျွန်တော်စက်ရုံကိုပတ်ပြီးတော့လေ့လာလိုက်တယ်လေစက်ရုံနဲ့တွေ့ပါတယ်ဒီတပ်တူတော်ဝင်ကြီးဌာနအနေပြီးတော့24ရက်ဆယ်လာ2016တိစမ်းသပ်တဲ့နေ့ computing ချထားတယ်ဆိုတဲ့အပေါ်မှာမူပြီးတော့စက်ရုံလည်းပတ်တာဖြစ်ပါတယ်လို့ကျွန်တော်တို့ပြောပြပါတယ်လက်ရှိအနက်ကတော့ဆာဖာနာမည်ဖြစ်ပါတယ်လို့ဖြစ်ကြတယ်လေ။ဆက်ရင်တော့6လတနည်းအနည်းဆုံးလဲမယ်လို့ပြောပါတယ်။20ရက်နေ့မှာစပြီးတော့အာထကကြောင်းကတောင်းသားကြီးကဒီအနက်နေကြောင်းကြောင်းဝတ်တက်ဖက်နဲ့ခွန်တိုင်ထားတယ်ဆိုတော့တရင်ရလို့ကျွန်တော်ညနေပိုင်းမှာကြောင်းကိုသွားတဲ့အခါမှာအားလုံးကြောင်းသားမိဘတွေရောဆရာဆရာမတွေရောကျွန်တော်တို့ကြောင်းမေးခဲ့ပါတယ်။သူတို့ပြောတာတော့အားလုံးရ96ရာနံပါတ်ကကြောင်းသားတွေဒီအနက်နေကြောင်းလို့ပေါ့လေချက်မှရေးတိကျမှဆိုးလို့ကြောင်းသားတွေမတက်ကြဘူး။မိဘတွေကလည်းဒီအနက်တက်တည်နေဆိုရင်သူတို့သားသမီးတွေကိုချက်မှရေးဆိုရင်လည်းကြောင်းမထဲနိုင်ဘူးဆိုတော့သူတို့တင်ပြချက်တွေပေါ်လာပါလေ
ဒေတာကန်တွေကဒီလိုအနှံ့တွေနန်လို့မနေနိုင်မထိုင်နိုင်ဖြစ်နေရဆိုတော့တင်ပြချက်တွေနဲ့ပတ်သက်ပြီးတော့ဝင်ကြီးတို့အနေနဲ့ဘယ်လိုရှင်းဆက်ဆောင်ရွက်သွားဖို့ညီများရှိမလဲရှင်
လက်ရှိကျောင်းသားတွေကတော့ကျောင်းတက်နိုင်မှုတွေနော်ဒီကျွန်တော်တို့ကျမကြီးလည်းဖိတ်ပါတယ်ကျမကြီးပိုင်းကတော့လက်ရှိကျောင်းသားတွေမှာရောဂါလက္ခဏာမရှိသေးတဲ့အတွက်သူတို့ဘာမှလုပ်လို့မရသေးဘူးပေါ့နော်စစ်ဆေးကြည့်မှာပေါ့အဲ့ဒါမှတကယ်တည်းဒီကျောင်းသားတွေကဒီတိုင်းသာဆိုရင်လို့ကျောင်းမတက်ဘူးဆိုရင်ကျောင်းရဲ့ပညာတင်တဲ့အချိန်ကြီးနောက်ဆက်ဖြစ်မှာဆိုလို့ကျွန်တော်ပညာရေးမှုရဲ့ကျမကြီးရဲ့ကျွန်တော်ညီနိုင်ပြီးတော့ဒီကျောင်းမှာစေကံလေးပေါ့နော်။ရေကိုကျမရေးဆောက်ချက်မှုလေးလုပ်ပြီးတော့ចောင်းသားမိဘတွေကိုရှင်းပြပြီးတော့ဒါလေးကိုចောင်းတက်ဖို့အခုလက်တလုံးတော့အဲ့လိုနန်းနန်းရုံလောက်ပဲရှိပါသေးတယ်။ ticket တက်စီးတဲ့အခြေအနေတွေဘာမှတော့မတွေ့ရသေးဘူးပေါ့နော်။အခုပုံလေးလေးပြောရမယ်ဆိုရင်တော့အဲလက်တလုံးတော့စိုးရိမ်ကြီးပြီးတော့ပေါ့လေဒီလိုဖြစ်နေတဲ့သဘောရှိပါတယ်။ဆိုတော့ចန်တဲ့ပြည်သူတွေလည်းအဲ့လိုယောဂလက္ခဏာအလိုနော်ဖြစ်တဲ့ပုံစံတွေမတွေ့ရသေးပါဘူး
။အဲ့ဒါဆိုတော့ဟိုဒီစေပိကံထားမဲ့အခြေအနေကအခုလက်တလုံးထားမှလားဒါမှမဟုတ်နောင်မှထားမှလားဘယ်လိုမျိုးအခြေ
အနေ။အဲ့ဒါကတော့လက်တလုံးကျွန်တော်တို့ရေးဖို့ចောင်းသားတွေအခြေအနေပြောင်းမတက်မှဆိုတဲ့အတွက်မိဘတွေဆိုရင်ရှော့ချဖို့အတွက်ယာယီကျွန်တော်တို့ဟိုတက်မကြီးနဲ့နှိပြီးတော့ထပြဖို့ပဲကျွန်တော်တို့စီစဉ်နေတော့ရှိပါတယ်နော
်အခုပါနော်ဒီဟိုဝင်ကြီးတို့အနေနဲ့ဒီရွာကိုသွားကြည့်ရတဲ့အခါဒီကျမကြီးဦးစီးဌာနတာဝန်ရှိသူတွေလည်းပါတယ်ဆိုတော့သူတို့ကပေါ့နော်ဒီဆာလဖာနက်တွေကဒေတာကန်တွေအတွက်ထိခိုက်နိုင်တယ်လို့များပြောလားဒါမှမဟုတ်ဒါတိတ်ပြဿနာမရှိဘူးဆိုတာမျိုးပြောလား
ကျမကြီးနဲ့ပတ်သက်တဲ့ပုဂ္ဂိုလ်ကပြောတာဆာဖာအောက်ဆိုက်တွေရှူရှိုက်လို့ဥမာကျမကြီးချက်ချင်းထိခိုက်နေတာမျိုးဆိုရင်တော့သူချက်ချင်းဟိုရေးပေါ်တာတွေဟလာစီစစ်တာစမ်းတတ်တာဒါတွေလောက်အခုကအဲ့လိုပုဂ္ဂိုလ်ကမရှိသေးတော့လိလာတဲ့ဟာတော့သူတို့စီမှာတိုင်းတာတာတွေကမရှိပါဘူးတဲ့သူတို့အနေနဲ့ကတော့လူနာပါဘယ်လိုချင်းနေပါညာဆိုတာမျိုးပဲသူတို့ကစမ်းတတ်ပြီးတော့ဒီအဖြေထုတ်ပြလို့ရပါတယ်အဲကျွန်တော်သွားတဲ့နေ့ကတော့ဆက်ယုံနဲ့သွားတဲ့ခါကျတော့ဆာဖာကြီးဖြော်ထားတဲ့အနံ့တော့ရှူရှတဲ့အနံ့နဲ့ဆက်ယုံနဲ့မှာတော့နန်းတယ်ပြင်မှာတော့မနေ့ကကျွန်တော်တို့သွားတဲ့မှာတော့အနံ့မထွက်ပါဘူး
ဒေသခံတွေကလည်းပေါ့နော်ဒီဆက်ယုံကိုပိတ်သိမ်းပေးဖို့မကြခဏဆိုသလိုတောင်းဆိုနေတဲ့အတန်တွေကျွန်တော်တို့လည်းကြားရတယ်ဝင်ကြီးရဲ့ဟိုတလောတော့ကဒီစကိုင်းတိုင်းဝင်ကြီးချုပ်လာတယ်ပြီးတော့တဘာဝတီအန်စာတာအယောင်စုဝင်ကြီးဒီဦးအောင်ဝင်းတို့လာတော့ကလည်းဒီကိစ္စကိုဒီဆက်ယုံပိတ်သိမ်းပေးဖို့ဆိုပြီးတော့စာပို့လိုက်တာမျိုးလည်းရှိတယ်တက်ထူတွင်ကဒါဟိုလောက်ကင်ခွင့်ပေးထားတာလည်းဒီနှစ်ဆယ်လပိုင်းအထိပဲဆိုတော့လေအဲ့ဒါပြည့်ဆက်ပြီးတော့အခြေအနေရောဘယ်လိုများရှိနိုင်လဲဝင်ကြီ
းကျွန်တော်တို့ကပြည်သူလူထုရဲ့တင်ပြချက်အပေါ်မှာထပ်ဆင့်ပြီးတော့တိုင်းဒေသကြီးဆိုတော့ကိုယ်ရနေပြီးတော့ကျွန်တော်စီပင်သာယာရေးဘိုင်းကခုပြချက်ရှိမရှိနောက်တစ်ခါကျွန်တော်တို့သဘာဝပတ်ဝန်းကျင်အထောက်ခံချက်တွေပါမှာပါဒါလေးတွေကိုကျွန်တော်တို့ကစီစစ်ပြီးတော့လေတင်ပြပြီးတော့ပြည်ထောင်စုကိုကျွန်တော်ဆက်ပြီးပြန်သွားမှာပါ
စီပင်သာယာရေးဝင်ကြီးဌာနကဝင်ကြီးတို့စစ်ဆေးချက်အရာရောတို့ဒီစွန့်ပစ်ပစ္စည်းတွေစွန့်ပစ်နေမှုတွေရောဒါစနစ်တကျရှိလားဘယ်လိုများတွေ့ရလဲရှင
်ခုနေတော့ကျွန်တော်တို့စက်ရုံပတ်ဝန်းကျင်မှာတော့ဓာတ်ငွေဆိုတော့စက်ရုံအတွင်းထဲမှာတော့ချက်ချင်းကြီးတို့နာအနံ့မတော်ဘူးဒါပေမဲ့ခေါင်းနိုင်ကအမြင်ကြီးကနေထွက်သွားတဲ့စားပိုင်း outside gas အနံ့နေရပေါ့လေ
ဟို
အပြင်မှာတော့ပြတ်နှက်နိုင်တဲ့သဘောရှိပါတယ်ဒေသခံကနေလည်းဒီစက်ရုံကြီးရဲ့လူလူနဲ့ခိုင်းမြှောက်လို့ပဲဝေးတယ်လို့ဒီကြေးရနာရောရှိတယ်ကိုဆိုတဲ့အတိုင်းတော်ကိုမလိုလားနေကြတာပေါ့ရေရှည်မှာတို့မှာတက်မကြီးထိခိုက်နိုင်တယ်အဲ့ဒီသဘောဆိုတာ
ဝင်ကြီးအခုလိုအချိန်ပေးပြီးဖြည့်ပေးရတဲ့အတွက် RF ရဲ့ကျေးဇူးအများကြီးတင်ပါတယ်ရှင်
ကောင်းပါ